စ်ကောင်စီနဲ့ဝါပြီးတွေးစီညီညွတ်ရေးပါတီ UWSP နှစ်ဖက်အကြား၃ရက်ကြာတွေးဆောင်ဆွေးနွေးမှုတွေမှာဒီမိုကရေစီနဲ့ဖက်ဒရယ်အရေးကိုအဓိကဆွေးနွေးခဲ့တယ်လို့သိရပါတယ်။လက်ရှိမြန်မာပြည်ရဲ့ပဋိပက္ခကိုဖြေရှင်းရမှာတွေးဆောင်ဆွေးနွေးအဖြေရှာဖို့နဲ့ပါဝင်တဲ့ပါဝင်ထိုက်သူအားလုံးပါဝင်ဖို့ကို UWSP ဘက်ကတင်ပြခဲ့ပါတယ်။ရင်ဝင်ကလာတဲ့တွင်ကိုစုံဝင်းလိုက်ပြောပြပေးပါရှင်။
ဝါပြည်သွေးစီညီညွတ်ရေးပါတီ UWSP ကိုယ်စားလှယ်အဖွဲ့ဟာတနင်္လာနေ့တုန်းကစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်ဝန်ကြီးမေအောင်လှိုင်နဲ့ကနအူးတွေ့ဆုံဆွေးနွေးပြီးနောက်နှစ်ရက်မှာတော့စစ်ကောင်စီရဲ့ငြိမ်းချမ်းရေးဆွေးနွေးရေးအဖွဲ့နဲ့တွေ့ဆုံခဲ့တာပါ။ဒီမိုကရေစီနဲ့ဖက်ဒရယ်အခြေခံနဲ့ပြည်ထောင်စုတည်ဆောက်ရေးမှာသဘောတူညီခဲ့ကြတယ်လို့ဆွေးနွေးပွဲကိုပါဝင်တက်ရောက်ခဲ့တဲ့လာရှိုးဆက်ဆံရေးယုံတာဝန်ကဦးညီရန်က VOE ကိုအခုလိုပြောပါတယ
်။ဒီဒီမိုကရေစီနဲ့ဒီဖက်ဒရယ်စနစ်ကိုအခြေခံတဲ့ပြည်ထောင်စုတည်ဆောက်ရေးအဲ့ကျွန်တော်တို့ဒီအစင်းနေခဲ့တယ်ပေါ့အဲ့ဒီ channel ပတ်သက်ပြီးမှကျွန်တော်တို့လည်းတပတ်တူပါတယ်ဆောက်ခံပါတယ်နော
် UWSC ကိုယ်စားလှယ်အဖွဲ့ဟာစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မူကြီးမေအောင်လှိုင်နဲ့တနင်္လာနေ့ကတွေ့ဆုံဆွေးနွေးခဲ့ပြီးတော့အင်္ဂါနေ့မှာတော့စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မူကြီးမေအောင်လှိုင်ကိုတင်ပြဆွေးနွေးခဲ့တာတွေကိုပြန်လည်ထုတ်ပြန်ပါတယ်ဒီထုတ်ပြန်ချက်ထဲဘယ်အစိုးရတက်တဲ့ဗမာတိုင်းရင်းသားတွေရဲ့အတွင်းကိစ္စဖြစ်ပြီးဘယ်ဘက်ကမှမပါဘူးလို့ရေးထားသလို UWSC အနေနဲ့နိုင်ငံတော်ကနေခွဲထွက်ခြင်းလုံးဝလုံးမမဟုတ်ဘူးလို့လည်းကတိပေးထားပါတယ်မြန်မာပြည်ပြည်ပခန့်နဲ့ပတ်သက်ပြီးသက်ဆိုင်သူတွေတွေ့ဆုံဆွေးနွေးအဖြစ်ရှာဖို့လည်းတိုက်တွန်းထားတယ်လို့ဦးညီရန်ကပြောပါတယ်ဆွေးနွေးပွဲအတွင်းဝါပြည်နယ်တည်ထောင်ဖို့ကိုလည်းဆွေးနွေးခဲ့ကြောင်းပြောပါတယ
်တခြားနိုင်ငံသားပြည်နယ်နဲ့အစင်းနှံကြိုတဲ့ဒီဝါပြည်နယ်တည်ထောင်ဖို့အတွက်ဆိုတော့လည်းကျွန်တော်တို့ဒီဆွေးနွေးခဲ့ပါတယ်နော်ဒါကလည်းကျွန်တော်တို့တစင်တစိုက်တောင်းဆိုလာခဲ့တဲ့တောင်းဆိုချက်ပဲနိုင်ငံရေးကြီးမှချက်တစ်ခုပဲနော်
UWSP ရဲ့သဘောထားထုတ်ပြန်ချက်မှာတော့နိုင်ငံတော်ကခွဲထွက်မှာမဟုတ်ကြောင်းနဲ့နိုင်ငံတော်ကာကွယ်ရေးနဲ့တန်တမာရေးရာကလွဲလို့ကြံကဏ္ဍတွေကို UWSC ကစီမံအုပ်ချုပ်မှာဖြစ်ကြောင်းလည်းပါဝင်ပါတယ် UWSP ရဲ့တောင်းဆိုချက်တွေအပေါ်မှာစစ်ကောင်စီဘက်ကသဘောထားကိုတော့ဗိုလ်ချုပ်စော်မင်းထွန်းကဒီကနေ့နေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောဆိုထားပါတယ
်ဝါကိစ္စနဲ့ပတ်သက်လာပြီးရင်ဘူဝါဒအားဖြင့်ကကျွန်တော်တို့ကဒါတောင်းဆိုတဲ့ဟာပေါ့နော်ဘူဝါဒအားဖြင့်ကကျွန်တော်တို့ဒါခုလိုပုံစံမျိုးဓာတ်ထက်ရင်းတဲ့ပုံစံမျိုးပေါ့နော်ပေးနိုင်ဖို့အတွက်ဒီဘဝမူဝါဒအပြင်ကရှိပြီးဖြစ်ပါတယ
်ဆက်လက်ပြီးဖွဲ့စည်းပုံအခြေခံဥပဒေပါအချက်တွေအတိုင်းဆောင်ရွက်မှာဖြစ်ကြောင်းနဲ့ပါတီစုံဒီမိုကရေစီစနစ်ဒီမိုကရေစီနဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးစတဲ့မူပေါင်းတွေကိုအခြေခံပြီးလှုပ်ဆောင်လို့ရသမျှကိုမူဝါဒအရလှုပ်ဆောင်သွားမှာဖြစ်ကြောင်းလည်းထည့်သွင်းပြောဆိုထားပါတယ်လွန်ခဲ့တဲ့ရက်တွေကတော့စစ်ကောင်စီဥက္ကဋ္ဌနဲ့စစ်ကောင်စီရဲ့ငြိမ်းချမ်းရေးဆွေးနွေးရေးအဖွဲ့ဟာရှမ်းပြည်နယ်ပြည်လဲထူထောင်ရေးကောင်စီ RCSS မွန်ပြည်သက်ပါတီ NMSP နဲ့ကရင်ငြိမ်းချမ်းရေးကောင်စီ KNU KNLA PC တို့တွေ့ဆုံထားပါတယ်စစ်ကောင်စီဥက္ကဋ္ဌရဲ့ငြိမ်းချမ်းရေးဆွေးနွေးမှုကမ်းလှမ်းချက်အပေါ်ဝါပြည်သွေးစည်းရေးအဖွဲ့အပါအဝင်အဖွဲ့စည်းစုံဘက်ကလက်တလောလက်ခံထားပါတယ်ခင်ဗျာ